စစ်တွေအကျဉ်းထားမှာထိန်းသိမ်းခံထားရတဲ့ဒေါက်တာအင်မောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကန့်မှုနိုင်ငံတော်အကြီးညိုပြက်စီမှုမတရားအသင့်နဲ့ဆက်သွယ်မှုစတဲ့ပုံမှ၃ခုနဲ့ဒီကနေ့စစ်တွေခရိုင်တရားရုံးတင်စစ်ဆေးခဲ့တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်။သူတို့နဲ့အတူနောက်တဦးကိုလည်းဖန်ဝရမ်းထုတ်ထားပြီးစစ်တွေခရိုင်အုပ်ချုပ်ရေးနဲ့ရသေးတော်မြို့နယ်ရဲမှုကတရားလိုလုပ်ပြီးတရားစွဲတဲ့အမှုကိုတော့နောင်လာမဲ့ရုံချင်းတွေမှာတက်သေးတွေစစ်သွားမှာဖြစ်ပါတယ်။အမှုရဲ့နောက်ဆုံးအခြေအနေကိုမတ်စုမောင်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ရှေးအောင်မြို့တော်မြောက်ဦးမှာ233နှစ်မြောက်ရခိုင်ဘရင်နိုင်ငံတော်ကြာဆုံးရေးအခမ်းအနားကျင်းပခွင့်မရတဲ့အတွက်အ ਨੇ စုံလူ9ဦးသေဆုံးတဲ့အထိဖြစ်ခဲ့ရတဲ့ဇန်နဝါရီလ15ရက်နေ့ကရခိုင်ပြည်နယ်မြောက်ဦးပရိပခနယ်ပါဆက်နွယ်ပြီးတော့ရသေတောင်မြို့နယ်မှာရခိုင်ပြည်နယ်တိကျအချုပ်ချာအာဏာနဲ့ပတ်သက်ပြီးဟောပြောခဲ့တဲ့အမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုဇန်နဝါရီလ18ရက်နေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်ရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်မှာထိန်းသိမ်းထားတာဖြစ်ပါတယ်။နိုင်ငံတော်အကြီးအကျယ်ပြက်စီမှုရသသက်ကြီးပုံမှန်905ခါခွေ95ငါးငယ်တို့အပြင်မတရားသိမ်းပုံမှန်ဆက်ခွန်မြင့်ဆောင်တစ်တူနယ်ပါတရားစွဲခဲ့တာဖြစ်ပြီးဇန်နဝါရီ29ရက်နေ့ကစတင်ရုံးထုတ်စစ်ဆေးခဲ့တာဖြစ်ပါတယ်။ဒီကနေ့ဖေဖော်ဝါရီလ9ရက်နေ့မှာတော့စစ်တွေခရိုင်တရားရုံးမှာဒုတိယကြိမ်ရုံးထုတ်ချိန်နိုင်ငံတော်ပုံကံမှုပုံမှန်122နယ်ပါပေါင်းပြီးပုံမှန်3ခုနဲ့တရားစွဲခဲ့တယ်လို့ကိုဝေဟင်အောင်ဘက်ကအကျိုးဆောင်ရှင်နေအဖြစ်လိုက်ပါဆောင်ရွက်နေတဲ့အကျိုးဆောင်ရှင်နေဒေါ်အေးနုစိန်ကအမှုအခြေအနေအခုလိုရှင်းပြပါဗျာ။
ဒီနေ့တော့စစ်တွေခရိုင်တရားရုံးမှာနိုင်ငံတော်ပုံကမှုပုံမှာပေါ့120နှစ်နဲ့အမှုစွဲတင်တဲ့ဆင့်ကိုလုပ်ပါတယ်ဒီဒေါက်တာရင်းမရောဝိဟင်အောင်ရောတရားစွဲဆိုခံရတဲ့ကိစ္စကတော့ရခိုင်အချုပ်အခြာအာဏာကြာဆုံးတဲ့အထင်းမဲ့စာပေဟောပြောပွဲလုပ်ရတာအဲ့ဒီဟောပြောချက်တွေဟာပြည်စဲဥပဒေတွေနဲ့ညှိနှိုးနေပြီးတော့တရားစွဲဆိုလိုက်တဲ့အချိန်မှာအမှု3ခုဖြစ်သွားတာပေါ့။မတရားတဲ့ဥပဒေပုံမှန်ဆက်ခွန်တည့်ရဲ့နောက်ရစစကြီးပုံမှန်905ခါဝေကနေအခုတော်တော်ကိုမြန်မာနိုင်ငံရဲ့အကြီးအမားဆုံးပြစ်မှုဖြစ်တဲ့နိုင်ငံတော်ပုံကံမှုပုံမှန်122နဲ့ရေးစွဲဆိုတဲ့အဆင့်ကိုထိရောက်သွားပါတယ်။
အမှုရဲတွေဖြစ်နေဒေါက်တာအေးမောင်စာရေးဆရာဝေဟင်အောင်ပြည်ဥပါဒံဆိုသူကိုပါဖန်ဝရမ်းထုတ်ထားတယ်လို့ရှေ့နေကပြောပါတယ်။အမှုရင်ဆိုင်နေရချိန်မှာတော့ဒေါက်တာအေးမောင်နဲ့ကိုဝေဟင်အောင်တို့ဘက်ကအခုသူတို့ကိုဆွဲဆိုထားတဲ့ဆွဲချက်တွေဟာမမှန်ကန်ကြောင်းနဲ့သူတို့မှာအပြစ်မရှိကြောင်းတရားကိုဆက်လက်ရင်ဆိုင်သွားဖို့ပြင်ဆင်နေပါတယ်လို့ရှေ့နေတော့အေးနုစိန်ကပြောပါတယ
်။အဲ့တော့ဆွဲလူတွေဘက်ကတော့ဒီလိုညှိနှိုးနယ်လို့ယူဆပြီးတော့ဆွဲပေမဲ့နော်ဒီဆွဲဆွဲခါရတဲ့လူတွေကတော့ဒီပုံမှားတွေနဲ့မမြောက်ပါဘူးမညှိနှိုးပါဘူးတော်ကိုအဲပိုင်ပိုင်နိုင်နိုင်ခုဖက်ကတက်တည်ပြဖို့နော်ကျမတို့အနေနဲ့အစွန်းကုန်ဆိုရပြီးဖို့ရည်ထားပါတယ်
စစ်တွေခရိုင်အုပ်ချုပ်ရေးနဲ့ရသေးတော်မျိုးနဲ့ရဲမှုကတရားလိုလုပ်ပြီးတရားစွဲရမှုကိုတော့နောင်လာမဲ့ရုံးချင်းနေမှာတက်တည်တွေကိုဆက်လက်ဆစ်ဆေးသွားမှာဖြစ်တယ်လို့သိရပါတယ
်စစ်တွေခရိုင်အုပ်ချုပ်ရေးဦးစီးဌာနကစွဲတာပါလဲပါပါတယ်နောက်ရသေးတော်မျိုးနဲ့ရဲမှုကတရားလိုလုပ်ပြီးတော့စွဲတာလဲပါပါတယ်ဒီစီမာတော့အဲ့ဒီပုံကိုယ်ရည်နေနဲ့တုံ့ပြန်ပြောကြမယ်အနေထားကိုတော့မရောက်သေးပါဘူး။ဒါတော့ကျမတို့အဲ့ဒီလိုက်ပါမယ်ရှိနေပါဝါကိုယ်စလင်ဆွဲစာတွေတင်သိမ်းကြပါလေ။ရုံးကဒီနေ့ဆွဲတင်နေဆိုတဲ့အကြောင်းကိုပဲရှင်းပြပြီးတော့ဒီလ27ရက်နေ့ကိုထပ်မံပြီးတော့ရှင်းဆိုလိုက်ပါလေ။အရှိရုံးချင်းကတော့ဒီပုံမှန်122အရဆွဲတဲ့အမှုရေ95ခခွဲကငွေရဆွဲတဲ့အမှုရေမှာခံဝင်ထုတ်ထားတဲ့ပြည့်ဖက်တရားခံဥပဒံဆိုတဲ့ကိစ္စကရှိနေသေးပါတယ်သူကဖိုင်းစီရမင်းကြီးမရှိသေးပါဘူးသူနဲ့ပတ်သက်လို့ရုံးလုပ်ငန်းဆိုင်ရာဆက်လက်ဆောင်ရွက်ရမယ်အဆင့်တစ်ဆင့်တော့ရှိပါသေးတယ်နောက်ဆက်ခွန်တင်နေဆွဲစားတဲ့အမှုမှာတော့တရားလိုတက်စီတွေကိုထုတ်ဆင်ပြီးတော့စတင်စစ်ဆေးမယ်အဆင့်ကိုရောက်နေပါ
စစ်တွေအကျဉ်းထောင်ကနေရသေးတောင်တရားရုံးကိုပထမကြိမ်ရုံးထုတ်စစ်ဆေးခဲ့တဲ့တုန်းကတော့ပင်လယ်ခီးကနေခေါ်ဆောင်ခဲ့တဲ့အတွက်သူတို့ရဲ့ကျန်းမာရေးနဲ့လုံခြုံရေးအပေါ်မှာမိသားစုတွေနဲ့နိုင်ငံရေးအင်အားစုတွေဘက်ကစိုးရိမ်ခဲ့ကြပါတယ်။နောက်ရုံးချင်းတွေကိုတော့စစ်တွေခရိုင်တရားရုံးမှာလာမယ့်ဖေဖော်ဝါရီလ22ရက်နေ့မှာထပ်မံရုံးထုတ်စစ်ဆေးဖို့ရှိပါတယ်ရှင်
။မဆုမုံစုံစမ်းတင်ပြခဲ့တာပါရှင်။